ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်သွားသူတွေပြန်လည်လက်ခံရေးအတွက်စီစစ်ရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြဖို့ထားပြီးအထောက်အထားခိုင်မာသူတွေကိုပြန်လည်လက်ခံဖို့ရှိကြောင်းနဲ့တကယ်လို့တပ်တွေကအထောက်အထားတွေပျက်စီးပျောက်ဆုံးခဲ့ရင်မိသားစုစီရင်နဲ့တိုက်ဆိုင်စစ်ဆေးပြီးလက်ခံဖို့ရှိတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်အစ္စလမ်ဘာသာဝင်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။ဒီလိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးသွားတဲ့အပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းထွက်ပြေးသွားသူတွေကို1993မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အသိရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကို1992ခုနှစ်ဧပြီလ28ရက်နေ့ကစတင်ထုတ်ပြန်ခဲ့ပြီး1992-93မှာစတင်အကောင့်ထဲပေါ်လာကြောင့်1993သဘောတူညီချက်အဖြစ်မြန်မာဘက်ကပြောဆိုသလိုဘင်္ဂလားဒေ့ရှ်ဘက်ကတော့1992သဘောတူညီချက်အဖြစ်ရည်ညွှန်းသုံးစွဲပါတယ်မြန်မာအစိုးရဘက်ကတဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကအခုလိုပြောပါတယ်
ဒီဘက်နိုင်ငံတွေကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်တွေပုံစံတွေကိုဒီ United Soil ကတစ်ဆင့်အင်းနေပေးဖို့ပြီးဖြစ်တယ်ကအဲ့တော့အဲ့ဒီဟာကတော့ဖောင်တွေကတော့ဒါကျွန်တော်တို့ပို့ပြီးဆိုတော့ဟိုဘက်ကနေပြီးတော့သူတို့မှန်မှန်ကန်ကန်နဲ့မြန်မာဆက်ဆံဖြစ်ပြီးနည်းနည်းပြန်ပို့ရဒီအစီအစဉ်ကနည်းနည်းပြီးသွားမဲ့သဘောရှိတာပါဗျာကျွန်တော်အတန်တကန်ရုံးကဒီကျွန်တော်တို့ကုသလေတွေတွားတဲ့အချိန်မှာလေးကဒီပုံစံတွေတော့ကျွန်တော်ပါသွားပြီးဖြစ်ပါတယ်ဗျာ
ဒီစီစီရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရဒီလ1ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေနဲ့အဖွဲ့တွားရောက်ဆင်မှာပေးအပ်ထားကြောင်းလည်းပြောပါတယ်ပေးပို့ထားတဲ့ CCA ပုံစံမှာ1993သဘောတူညီချက်အပြင်အချက်နှစ်ချက်ပါဝင်ကြောင်းလည်းဦးမြင့်ကျိုင်ကပြောပါတယ်
93တော့ပုံစံပါပဲဒီပုံစံအတိုင်းပဲကျွန်တော်လုပ်တာပဲအဲအဲ့ဒီမှာတော့တခုပဲထပ်ပြီးတော့ပါလာတာတော့အဓိကတော့ပါလဲဆိုလို့ရှိရင်လူခွင့်ရေးဒါတရားသူတို့ကမြစ်ပြင်ချင်းချောင်းတက်တမှုကမပါဘဲနဲ့မြန်မာနိုင်ငံတွင်းကိုပြည်လဲနေထိုင်လူကြောင်းဝန်ခံလက်မှတ်ပေးထိုးရမယ်တစ်ချက်ပါလာတယ်ဗျအဲ့ဒါသူတို့ကိုကျွန်တော်တို့ကဟိုချစ်ချောက်တာတိုက်တွန်းတာတွေမပါဘဲနဲ့သူသဘောရောက်ပြန်လာတဲ့ဟာတွေချစ်စီကျင်တော့လေနောက်တစ်ခုကတော့မြန်မာနိုင်ငံထဲမှာလာရောက်နေထိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တည်သေးဥပဒေကိုလေးစားလိုက်နိုင်ပါမယ်ဆိုတော့တစ်ချက်ပါလေဗျကျန်တာတွေကတော့နေပြည်တော်ကအတိုင်းပဲပြီးသူတို့ရဲ့နာမည်တွေသူတို့ရဲ့ဝတ္တကိရိယာတွေသူတို့နေထိုင်ခဲ့မှုတွေနေရာလိပ်စာတွေသူတို့ရဲ့ရွှေမျိုးတွေဒီလိုအချက်အလက်တွေဖြစ်ပါလေဗျ
ပြီးခဲ့တဲ့အင်ကာနေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီး AH မာမုတ်အလီက1992နှစ်နိုင်ငံသဘောတူညီချက်အဖြစ်ရည်ညွှန်းပြောဆိုပြီးလက်ရှိအခြေအနေနဲ့အရင်အခြေအနေဟာလုံးဝကွဲပြားနေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မွတ်စလင်ကျေးရွာတစ်ဝက်လောက်ဟာမီးလောင်ကျွမ်းခဲ့ကြောင်းလက်ရှိလည်းလောင်ကျွမ်းနေဆဲဖြစ်ကြောင်းနဲ့ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့တပ်သေးကံအထောက်အထားပြဖို့ဆိုတာလက်တွေ့မကျကြောင်းထုတ်ပြန်ထားပါတယ်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတသက်ကံအထောက်အထားပျောက်ဆုံးပျက်စီးသူတွေနဲ့ပတ်သက်ပြီးဆောင်ရွက်နိုင်တဲ့အခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတယ
်ကျွန်တော်နိုင်ငံထုတ်ပြန်တဲ့သက်ဆိုင်ရာကတ်တမီးမှုပါမှာပေါ့လေအဲတကယ်လို့မပါဘူးဆိုတော့နောက်ပိုင်းတော့နှစ်နိုင်ငံတောင်ဝင်ရှိတဲ့အဖွဲ့အစည်းတွေကျွန်တော်အစိုးရအဖွဲ့တွေပြန်ပြီးတော့ညှိနှိုင်းပေးရမှာပေါ့တကယ်လို့နောက်ဆုံးအခြေအနေဖြစ်လာမယ်ဆိုရင်တို့ဒီနေဆက်ဒီသားမှာတော့ကျန်တဲ့ဒီလိုရဟိုမြို့နယ်တွေရက်ကွက်တွေနဲ့လို့မတူဘူးအိမ်တော်စုစီးရင်တွေကဓာတ်ပုံတွေနဲ့မှတွဲပြီးလုပ်ထားတာဗျအဲသူတို့ရှောက်လောက်မှာပါတဲ့ဓာတ်ပုံနဲ့ဒီအိမ်တော်စုစီးရင်မှာတွဲပြီးလုပ်ထားတဲ့ဓာတ်ပုံတွေနဲ့ကျွန်တော်တို့ဒီမှာမှတ်တမ်းတွေကျွန်တော်တို့လက်ထက်မှာရှိတယ်နောက်ဆုံးအချိန်လေးကျရင်အဲလိုတက်ဆက်ဖြစ်ဖြစ်ပြီးတော့ဆောင်းပြီးလို့ရတယ်ဒါနှစ်နိုင်ငံပြန်ပြီးတော့ညှိနှိုင်းသွားမှာဖြစ်ပါတယ်ဗျအ
ိမ်တော်စုစီးရင်တွေကိုတစ်နှစ်တစ်ခါဆောင်ရွက်ထားတာဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ္ပတ်ကြီးဟောင်းဦးဖေတန်ဦးကတော့1993နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံရမှာတွေ့ကြုံရတဲ့အခက်အခဲတချို့ကိုအခုလိုပြောဆိုထားပါတယ
်။ကျွန်တော်တို့ဘက်ကဒီမူ၄ချက်နဲ့အညီလက်ခံတယ်။အဲ့ဒီ၄ချက်ကိုတို့ကမကိုက်ညီဘူးဆိုလို့ရှိရင်အခက်အခဲရှိတယ်။နောက်တစ်ခုကတကယ်တမ်းကျွန်တော်တို့ကလက်ခံမယ်ဆိုပြီးကိုက်ညီရတဲ့လူတွေပြန်ခေါ်ပြန်တော့လေဒုက္ခသည်စခန်းမှာရှိနေတဲ့အဲ့ဒီဘင်္ဂါဒီတွေကကျွန်တော်တို့ဒီဘက်ကနေပြီးတော့ဟိုဒီစီစစ်ပြီးပြီးလာပါဆိုပြီးပြန်ခေါ်လာကိုမလာချင်းရအောင်ပေါ့မှာ
အစိုးရကထုတ်ပြန်တဲ့စာရင်းမှာ1992ခုနှစ်စက်တင်ဘာလကနေ2005ခုနှစ်ဇူလိုင်လအထိအိမ်တော်စု 48,000 လောက်နဲ့လူဦးရေ 23,000 ကျော်ပြန်လာပြီဖြစ်ကြောင်းဖော်ပြထားပါတယ် Leshi Mimanangu Pianame Duri Guro, Mondo Mune, Dombu Lewene, Nakuya, Gio Rigani, Lekambo, Mima Sua Baga, Jan Api, Jatatamat Tabade.
Kumuza Pepia Darabashi.